တော်တာချင်မခင်ဗျာလှေစီးဒုက္ခတဲ့ပထမအတုံးမှာပါဝင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား200ကိုမြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံ COPS ဘဇားခရိုင်ဥကီယာမြို့နယ်ကပ်ရက်မြန်မာနိုင်ငံမောင်နှောမြို့နယ်တောင်ပိုင်းလက်ဝဲမြို့ကလေးကနေဒီအပိုင်းတွင်ပြန်ပို့ဖို့အပြင်းထန်စီစဉ်နေဆက်မှာပဲဟိုင်းကြီးကျွန်းမှာနောက်ထပ်ဖမ်းဆီးမိတဲ့လှေစီးဒုက္ခတဲ့900ကျော်ဟာဂျွန်လ3ရက်နေ့မနေ့ကမောင်နှောမြို့နယ်ကရင်ချောင်းကျေးရွာကန္နာကိုရောက်ရှိလာခဲ့ပါတယ်သူတို့ကိုမလေးရှားပို့မဲ့ထိုင်းဆက်လီနဲ့ပဲကရင်ကျောင်းကန်နာကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာသူတို့ကိုမလေးရှားပို့မဲ့ထိုင်းဆက်လီနဲ့ပဲကရင်ကျောင်းကန်နာကိုခေါ်ဆောင်လာတာဖြစ်ပါတယ်အဲ့ဒီ900တဲက300ခန့်ကိုဘတ်စကားတွေနဲ့ဆက်လက်ပို့ဆောင်ခဲ့ရမှာတောင်ပြိုလက်ဝဲနေကြမြို့ကလေးကိုမနေ့ကညနေ9:00ခွဲခန့်မှာရောက်ရှိလာပါတယ်ခင်ဗျာအမျိုးသားက185ဦးနဲ့အမျိုးသမီးနဲ့ကလေးက125ဦးဖြစ်ပါတယ်ကရင်ကျောင်းမှာကြာနေတဲ့ဒုက္ခသည်441ဦးထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေရောနှော့နေပါတယ်အဲ့ဒီသူတွေတဲကစစ်ထွေမြို့ကန်တူကိုကျွန်တော်အခုလိုတွေ့ဆုံမေးမြန်းခဲ့ပါတယ်ခင်ဗျာ
ကျွန်တော်တို့ကိုတင်းကနှဆုံးနေပြပါတယ်ပိုင်ရှာဘုဆိုလို့ပြုစီပိုင်ရှာဘုကျွန်တော်မထားပါကျွန်တော်ရဲ့စိတ်လုံးဘုံလုံးတောင်ပါရရန်ဘုံမ
သူတို့ကိုပိုက်ချမယ်ဆိုပြီးတော့မှကော်သွားတယ်တဲ့ငွေလေး1000ပေးတယ်တဲ့မတက်တဲ့အချိန်မှာသူတို့မှတက်ပြီးတော့ပြုတ်ပြုတ်မှသူတို့ကိုခေါ်သွားတယ်တဲ့စစ်တွေရဲ့တက်ကိတ်ပြင်းဂျပန်ရွာကားတဲ့သူက
ဒီပေါ်မှာအခုမင်းတို့နဲ့အတူပါတယ်တမဒီမြန်မာနိုင်ငံကသွားတဲ့လူဘယ်နှစ်ယောက်ပါလဲ
ဘာမှခေါ်စနာဆင်းခေါ်တယ်
ရှိစေပါပါလေ80လောက
်ရှိမယ်တဲ
့ဟုတ်ပါရှင်80လောက်ရှိပါဘူးဟုတ်ပါမမမ
လူတွေကပါတယ်လေဘင်္ဂလားဒေ့ရှ်လူ
တွေ
ဘင်္ဂလားဒေ့ရှ်ခေါ်စနာဆင်းဘင်္ဂလားဒေ့ရှ်ခေါ်စနာဆင်းကျွန်တော်မရှိပါ
ဘင်္ဂလားဒေ့ရှ်ကဘယ်နှစ်ယောက်လဲဆိုတာမသိဘူးတဲ့သူတို့နဲ့ဘင်္ဂလားလူတွေတတူတူမဟုတ်ဘူးလေဒဇီးတွေမှမဟုတ်ဘူးတဲ့
အခုဒီမှာရှိတဲ့လူတွေအကုန်လုံးကအတူတူပဲလားမင်းတို့စစ်ထွေးရလား
အဲ့ဒါဆိုရင်ဘကုနာအချာဘုန်းနဲ့
အချာဘုန်းကလည်းမွန်ဒူရာစိကျန်တော့ဟာလေတော့ဟာလေကျရာစိ
စစ်တူကလည်းရှိတယ်ဒီမောင်တော်ကလည်းရှိတယ်မောင်တော်တောင်ပိုင်းမြောက်ပိုင်းမှာရှိတယ်တဲ့
အဲဆက်လက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးကိုလည်း RFA ကတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ
်အိုင်းဘင်္ဂလားဒေ့ရှ်တူဘင်္ဂလားဒေ့ရှ်ဘော်ဒါတူစီဗမ်မတဲ့အနကံဆောင်ဘော်ဒါသူလေးတဲ့
ဘင်္ဂလားဒေ့ရှ်ကနေပြီးတော့ဆက်လေသေးသေးလေးနဲ့တင်ပေါ်ကိုတင်ပေးလေတဲ့ဘင်္ဂလားငွေကတိန်းနဲ့800ပေးရမယ်တဲ့မလေးရှားကန်နာရောက်တဲ့အချိန်မှာသူတို့ကနေပြီးတော့အဲ့ဒီကမလေးရှားလူတွေကသူတို့ကိုအဲ့ဒီမှာ22ရက်တိတိသူတို့ကိုတမင်းတွေပါတယ်ကျွေးပြီးတော့မှတားခဲ့တယ်တဲ့မလေးရှားကန့်ကျင်မှာလည်းအချိန်နေမကောင်းဘူးဘင်္ဂလားဒေ့ရှ်မှာလည်းအချိန်နေမကောင်းဘူးမြန်မာမှာလည်းအချိန်နေမကောင်းဘူးအဲ့ဒါနဲ့သူတို့မှာတင်ပေါ်3စီးရှိတယ်တဲ့3စီးလုံးကလူကိုတစ်စီးတမတားပြီးတော့မှတခြားသူတို့ရဲ့လူတွေကထွက်ပြေးသွားတယ်တဲ့သူတို့တွေ့ပြေးတွေ့တဲ့အချိန်မှာသူတို့မှာသူတို့ကိုအဲ့ဒီတင်ပေါ်ကိုဘယ်လိုမောင်းရမလဲလောရမလဲတနိုင်တနိုင်လုံးတင်ပေးတယ်တဲ့တင်ပေးပြီးတော့မှသူတို့တွေ့သွားတယ်သူတို့ကနေပြီးတော့မောင်းပေါ်မတက်ဘူးမောင်းပေါ်မတက်တော့သူတို့ကတတ်တလောက်လုံးကြီးနဲ့သူတို့ကဗမာခန်းကျင်တော့ကိုရောက်တယ်အဲ့ဒီမှာငါးပန်းလေးစီးနဲ့တွေ့တယ်အဲ့ဒီလေးစီးတလုံးကနေပြီးတော့ဖုံးဆက်ပြီးတော့မှဗမာရေတေးကိုခေါ်ပေးတယ်တဲ့ပြီးတော့မှသူတို့ကိုဖမ်းတယ်သူတို့ကိုဖမ်းတာနေနေနဲ့ပါဆိုလို့ရှိရင်9ရက်ရှိပြီတဲ့
အဲ့ဒီလှေစီးဒုက္ခတွေကိုကျွေးမွေးရတဲ့ဇေယျကြီးလွန်းလှတဲ့အတွက်မူလရပ်ပိုင်းတွေမှာအသားဟင်းကျွေးနိုင်ပေမဲ့အခုတော့ပဲဟင်းနဲ့ထမင်းပဲကျွေးနိုင်တယ်လို့သက်ဆိုင်ရာတွေကပြောပါတယ်ခင်ဗျာပထမတော့ရောက်သူတွေကကျန်းမာနလန်ထူနေကြပြီဖြစ်ပေမဲ့မနေ့ကထပ်မံရောက်ရှိလာတဲ့သူတွေကတော့အာင်ချိနေပြီးတဦးကိုတဦးတွဲပြီးတော့စခန်းထဲကိုဝင်လာတာမြင်ရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုပါဝင်တဲ့အဲ့ဒီလှေစီးဒုက္ခသည်တွေကမြန်မာနိုင်ငံအစိုးရကိုကျေးဇူးတင်ကြောင်းနဲ့သူတို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အမြန်ဆုံးပြန်ခေါ်စေလိုကြောင်း RFA ကိုပြောပါရခင်ဗျာဒီအစီအစဉ်ဖြစ်မြောက်ရေးအတွက်ကူညီပံ့ပိုးပေးခဲ့တဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်နဲ့တပ်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းများရဲတပ်ဖွဲ့ဝင်များကို RFA ကကျေးဇူးအထူးတင်ရှိကြောင်းပါခင်ဗျာကျွန်တော်ခင်မောင်ဆိုပါမောင်တော်မြို့ကနေသတင်းပို့လိုက်တာဖြစ်ပါရခင်ဗျာ